ီးခဲ့တဲ့2018ခုနှစ်မေလ2ရက်နေ့ကရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်ပြည်လမ်းမပေါ်မှာကားတစ်စင်းတများတိုက်ခံခဲ့ရပါတယ်။ရန်ကုန်မှာရာဇဝတ်မှုကင်းနေထူပြောလာတာမှန်ပေမဲ့အခုလိုကားတစ်စင်းတများတိုက်ခံရတဲ့အထိဖြစ်ပွားခဲ့တာကတော့တော်တော်လေးကိုအကြီးတန်းအယုဆိုပါတယ်။ဖြစ်စဉ်အချင်းကတော့အခုလိုပါ။ပဲခူးမြို့မှာနေထိုင်တဲ့အမျိုးသမီးကြီးတူဟာကိုရီးယားကိုသွားမဲ့သူ့ရဲ့သားကိုမိသားစုဝင်နေတဲ့အတူမင်္ဂလာရုံလေရင်ဝင်းကိုကိုပိုင်ကားနဲ့လိုက်ပို့ပါတယ်။အပြန်ကားပေါ်မှာပါလာတဲ့ကလေးငယ်တယောက်အပေါ့သွားကျင်နေဆိုလို့မင်္ဂလာရုံမြို့နယ်ပြည်လမ်းမပေါ် BOC မှတ်တိုင်နားမှာလမ်းပြေကိုရပ်ပြီးပြီးအပေါ့သွားစီပါတယ်။အဲ့ဒီအချိန်ကယ်လီနာအမျိုးသားအငှားကားတစ်စင်းသူ့ကားရှိကနေပိတ်ရပ်ပြီးကားပေါ်မှာပါလာတဲ့လူလေးယောက်ကအမျိုးသမီးကြီးကိုဓားနဲ့ထောက်ပါလာတဲ့ပတ်စံအိတ်ဆွဲကြိုးငကလက်စွပ်လက်ကင်ဖုံးစုစုပေါင်းကျပ်သိန်းပေါင်း40ဘူးလူယူပြီးပြန်ထွက်သွားပါတယ်အချိန်ကည9နာရီလောက်ပဲရှိပါသေးတယ်ဓမြတိုက်ခံလဲရတဲ့မိသားစုအနေနဲ့ဖြတ်သွားတဲ့ဘဲကားစီကမှအကူအညီရခဲ့ဖို့မပေါ်ပါဘူးဒီလိုနဲ့ပကိုးကအဲ့ဒီမိသားစုဟာမင်္ဂလာရုံမြို့မှရဲစခန်းမှာအမှုဖွင့်ပြီးပြန်သွားခဲ့ပါတယ်နောက်ထပ်တစ်လကျော်ကြာမှရဲတပ်ဖွဲ့ဟာအဲ့ဒီအမှုကိုမတော်တဆဖော်ထုတ်နိုင်ခဲ့ပြီးတရားခံတွေကိုမိခဲ့တာပါရန်ကုန်မှာဘာကြောင့်ဥကင်းတွေအခုလိုထူပြောလာရပါတယ်ရတဖွဲ့အနေနဲ့မှုခင်းကြဆင်းအောင်လုံနိုင်ပါရဲ့လားဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်စောစောကတင်ပြသွားတဲ့အမှုမှာတရားခံတွေကိုဖန်ဆီးရမိခဲ့ပုံကအခုလိုပါစွန်လာစမ်းပိုင်းမှာရန်ကုန်တိုင်းရွှေပြည်သာမြို့နယ်လော်ကားနယ်မြေမှာအပြင်းထန်နာကျင်စေမှုလူရဲမှုနဲ့တက်ထွေးခေါ်တိုက်မောင်းခေါ်အသေးလေးလို့ခေါ်တဲ့လူစိုးတယောက်ကိုဖမ်းဆီးရမိပါတယ်။သူ့ကိုလော်ကားနယ်မြေရဲစခန်းမှာချုပ်ထားပြီးအမှုကိုစစ်ဆေးနေရင်းနဲ့မေလ2ရက်နေ့ကပြည်လမ်းမှာကားတစ်စင်းကိုဓားတိုက်ခဲ့တဲ့ထဲမှာသူ့ပါတယ်ဆိုတာကိုမတော်တဆဝန်ခံမိရကနေနောက်ထပ်ဂွင်းဆက်တရားခံတွေကိုဖမ်းမိခဲ့တာပါ။အဲ့ဒီဓားအဖွဲ့မှာလူရှိရောက်ပါဝင်ပြီးအငှားကားတစ်စင်းကိုငှားပြီးလူရဲမှုဓမြမှုတွေကိုပုံမှန်အလုံးလုံးနေတယ်လို့ကျူးလွန်နေကြသူတွေဖြစ်ပါတယ်။ကျူးလွန်သူတွေကိုဖမ်းဆီးပြီးတဲ့နောက်အဲ့ဒီအဖွဲ့ရဲ့ဝန်ခံချက်အရသူတို့ဟာ2016ခုနှစ်ဒီဇင်ဘာလလောက်ကလေးကစပြီးကားတစ်စင်းနဲ့လူရဲမှုဓမြမှုတွေကျူးလွန်ခဲ့တယ်လို့ဆိုပါတယ်။တကယ်တကယ်အဖြစ်မှန်မှာဒီတဲ့မကစောခြင်းစောနိုင်ပေမဲ့သူတို့ဝန်ခံချက်အရကတော့2016ခုနှစ်နှစ်ကုန်မှစတယ်လို့ဆိုပါတယ်။အဲ့ဒီအချိန်ကနေသူတို့ကိုဖမ်းဆီးရမိတဲ့ဇွန်လလေအထိရန်ကုန်တိုင်းရွှေပြည်သာလှိုင်သာယာဒဂုံမြို့တဲ့စိတ်ကမ်းမြို့နယ်နဲ့မင်္ဂလာရုံမြို့နယ်တွေမှာလူရဲမှုတများမှုပေါင်း28မှုကျူးလွန်ခဲ့တယ်လို့ဆိုပါတယ်။ဒီအုပ်စုရဲ့ပြစ်မှုကျူးလွန်မှုကိုအသေးချာလေးလာစမ်းစစ်ကြည့်ရင်ကျူးလွန်သူများတာလူရဲမှုတများတိုက်ခံသူများတာလူရဲတများတိုက်ခံလို့ရလာတဲ့ပစ္စည်းတွေလည်းများပြားပြီးပြန်ပြီးရောင်းချတဲ့နေရာတွေလည်းနေရာအနှံ့ပြားမှာဖြစ်နေမှာအသေးချာပါပြောရမယ်ဆိုရင်အစတွေအများကြီးထွက်နေတဲ့မှုခင်လို့ပြောနိုင်ပါတယ်။ဒါပေမဲ့တကယ်ပြဿနာကအဲ့ဒီအမှုတွေကြီးကိုရဲတပ်ဖွဲ့ကအသေးအချာဖော်ထုတ်နိုင်ခြင်းမရှိခဲ့တာပါ။အကယ်၍သာတရားခံတွေတဲကတယောက်သူ့ဘာသာသူအကြမ်းဖက်လူရဲမှုမကျူးလွန်ခဲ့ရင်ကျူးလွန်ပေမဲ့ရဲတပ်ဖွဲ့ကဖမ်းမမိခဲ့ရင်ဖမ်းမိတဲ့အတိုင်ပြည်လမ်းမှာကားနဲ့ဓားတိုက်တာကိုဝန်မခံခဲ့ရင်အခုအမှုတွေကြီးတစ်ခုလုံးဖမ်းမိမှာမဟုတ်သေးပဲဓမြအဖွဲ့ဟာဆက်ပြီးဓမြတိုက်လူရဲ့နေအုံးမှာဖြစ်လို့ပါပဲဒီအဖွဲ့ဟာပြည်လမ်းမှာဘကူကကားကိုဓမြတိုက်ပြီးတဲ့နောက်ရွှေပြည်သားနဲ့လှိုင်သာမှာနောက်ထပ်ဓမြမှုလူရဲမှုရှစ်မှုလောက်ကျူးလွန်နိုင်ခဲ့တာကိုကြည့်ရင်သိနိုင်ပါတယ်ဒီအတွက်ရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်ကိုအတော်လေးမေးခွန်းထုတ်စရာကောင်းနေပါတယ်အလားတူပဲပြီးခဲ့တဲ့မေလ၁၂ရက်နေ့ကလည်းမြောက်တကုံမြို့နယ်မှာရုပ်ရှင်ဆန်းဆန်းပြန်ပြီးဆွဲချင်းချောက်ငွေတောင်းမှုတစ်ခုဖြစ်ပွားခဲ့ပါတယ်ဖြစ်စဉ်ကတော့မက်တူကိုပိုင်ကားနဲ့နေအိမ်ပြန်မဲ့လူတစ်ယောက်ကိုလူလေးယောက်ကကားရှိပိတ်ရက်ကားမှန်ကိုခွဲလူကိုဓာတ်နဲ့ထောက်ပြီးကားထဲကဆွဲထုတ်တခြားကားတစ်စင်းနဲ့ချောင်းတစ်ခုနှစ်ပေးပြန်ပြီးဆွဲခေါ်သွားပါတယ်အဲ့ဒီချောင်းပေးမှာသူ့ကိုနာကျင်အောင်ရိုက်အင်းကဇနီးဖြစ်သူဇီကိုဖုံးဆက်ပြီးကြက်သိန်း200နဲ့လာရွေးဖို့ပြောခိုင်းပါတယ်သူဇနီးကငွေကြက်သိန်း200မရှိတဲ့အတွက်ရှိတဲ့ငွေမော်တော်ကားနဲ့ဆိုင်တဲ့အထောက်အထားစာရွက်စာတမ်းတွေယူလာဖို့ချိန်ဆိုပါတယ်။နောက်တော့ချိန်ထားတဲ့နေရာမှာပြန်ပြီးဆွဲခံသူစီကနေငွေ15သိန်းကားနဲ့ဆိုင်တဲ့စာရွက်စာတမ်းတွေကိုလူယူပြီးတဲ့နောက်တနည်းမနဲ့အစောပိုင်းမှာပဲပြန်ပြီးဆွဲထားသူကိုပြန်ပြီးလှုပ်ပေးလိုက်ပါတယ်။နောက်ပိုင်းပြန်ပြီးဆွဲခံသူကအမှုဖွင့်တော့ရဲတပ်ဖွဲ့က နှစ်ပတ်လောက်အကြာမှာကျူးလွန်တဲ့ထောင်ထွက်လူစုတွေကိုဖမ်းဆီးရမိခဲ့ပါတယ်။ဒီအမှုမှာတော့တရားဝင်လိုင်စင်ရှိမက်တူကားကိုအခြေခံပြီးလိုက်မယ်ဆိုရင်အလွယ်တကူဖမ်းဆီးရမိနိုင်တဲ့ပြစ်မှုမျိုးပါ။အခုနောက်ဆုံးအမှုတစ်ခုကတော့ဇွန်လ13ရက်နေ့ကဖြစ်ပွားခဲ့တာပါ။မိချီလာကနေရန်ကုန်ကိုပြန်လာတဲ့မီနီဘတ်ကားတစ်စင်းဟာအပြန်လမ်းမိုင်တိုင်း186နားမှာကားပြတ်တော့ညအိတ်ရန်လာပါတယ်။မနေ့9နာရီခွဲလောက်မှာကားစီကိုလူ3ယောက်ရောက်လာပြီးဓာတ်နဲ့ချင်းချောက်ပြီးပါလာတဲ့ငွေကျပ်350နဲ့ရွှေတွေဖုန်းတွေကိုဓမြတိုက်သွားတယ်လို့ဆိုပါတယ်။ဓမြတိုက်သူတွေဟာခြေလျင်မဲ့ဘေးဘက်ကတက်တော်တဲ့ကိုပြေးဝင်သွားတယ်လို့ဆိုပါတယ်။ဒီအမှုမှာတရားခံတွေကိုအခုထိဖမ်းဆီးရမိခြင်းမရှိသေးပါဘူး။ဒီအမှုကိုခြုံငုံသုံးသက်ကြည့်လိုက်ရင်ပုံရင်းတွေပို့ပြီးများလာတဲ့အထက်မှာဓမြတိုက်မှုပြန်ပြီးဆွဲမှုလို့အမှုကြီးတွေပါဝင်လာတာတွေ့နိုင်ပါတယ်။တချို့အမှုတွေဟာကျုံလို့ကျူးလွန်တာဖြစ်ပေမဲ့ကားတစ်စင်းနဲ့လှည့်လည်ပြီးဓမြတိုက်နေတဲ့အမှုမျိုးကတော့ကျူတင်စီစဉ်ကျူးလွန်တဲ့ပြစ်မှုမျိုးတွေဖြစ်တာတွေ့ရှိနိုင်ပါတယ်။6လအတွင်းမှာအမှုပေါင်း30လောက်ကျူးလွန်တာကိုတော့ရဲတပ်ဖွဲ့ကရှာဖွေဖော်ထုတ်ဖမ်းဆီးနိုင်တာမျိုးမလုပ်နိုင်သေးတာ။ရဲတပ်ဖွဲ့မှာမှုခင်းနှိမ်နင်းရေးကျွမ်းကျင်မှုနဲ့အာထုတ်မှုဆိုင်ရာလူအချက်တွေအများကြီးရှိနေတာတွေ့မြင်နိုင်ပါတယ်။ဒါပြင်ရဲစခန်းကိုလည်းမတိုင်လူတွေလည်းမသိလိုက်ရတဲ့အမှုခင်းမျိုးတွေလည်းအများကြီးရှိနိုင်ပါသေးတယ်။ဒီအခြေအနေတွေကြောင့်ရန်ကုန်မှာနေတဲ့ပြည်သူတွေပင်လျင်ငုံညုံမှုမရှိဆိုတဲ့စိတ်ခံစားချက်မျိုးဖြစ်ပေါ်စေတာလည်းတွေ့မြင်နေပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပူရင်းကြိုတင်ကာကွယ်တားဆီးရေးနှိမ်နင်းဖော်ထုတ်ရေးလုပ်ငန်းတွေကိုအခုထက်အများကြီးပိုပြီးစူးစမ်းအားထုတ်လုပ်ကင်ဖို့လိုအပ်နေပါကြောင်းတင်ပြလိုက်ရပါတယ်။